မြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရသာသနာ့ဝန်ထမ်းတွေရွေးကောက်ပွဲမှာမဲပေးပိုင်ခွင့်မရှိဘူးဆိုတဲ့အချက်ကိုပယ်ဖျက်ပေးဖို့ခရီးယန်ယဟန်မဂါဒီနယ်ချားလ်စ်ဘုတ်ကမြစ်တာရက်ခံလိုက်ပါတယ်။အခြေခံဥပဒေပြဋ္ဌာန်းချက်3ခုနှင့်အရဗုဒ္ဓဘာသာယဟန်တော်တွေတိလာရှင်တွေခရီးယန်ဆီယာရော့ခရီးယန်တိလာရှင်တွေနဲ့မွတ်စလင်တရားဟောဆရာတွေရွေးကောက်ပွဲတွေမှာမဲပေးပိုင်ခွင့်ကိုပိတ်ပင်ထားပါတယ်။ယဟန်မဆီယာရော့တပါးအနေနဲ့နိုင်ငံသားတွေမဲပေးကြဖို့ကြေညာချက်တွေထုတ်ပြန်ပြီးမိကုံးတွေမွက်ကြားနိုင်ပေမဲ့ကိုကိုတိုင်းကတော့မဲပေးခွင့်မရဘူးလို့ကာဒီနယ်ချားလ်စ်ဘုတ်ကထောက်ပြပါတယ်။ဒါအလွန်ကိုထူးတဲ့အစီအမံတရားဖြစ်ပြီးတခြားဒီမိုကရေစီနိုင်ငံတွေမှာဒါလိုအပ်ချက်တစ်ခုဖြစ်တယ်လို့သူ့အနေနဲ့သတိပြုမိခြင်းမရှိဘူးလို့လည်းဆိုပါတယ်။ရွှေရောင်လှမ်းတဲ့မြန်မာပြည်မှာမြန်မာပြည်သူမြန်မာပြည်သားတွေအတွက်လူသားကုန်သိက္ခာနဲ့အများအကျိုးဆောင်ဖို့အတွက်မဲပေးပိုင်ခွင့်ဆိုတာထူးကဲ့မွန်မြတ်တဲ့အခွင့်အရေးတစ်ခုဖြစ်ကြောင်းလည်းသူကပြောပါတယ်ခင်ဗျာ။